ကမ္ဘာကြီးပုံလင်းလာပြီးရာသီဥတုပြောင်းလဲမှုကြောင့်လမ်းမဲ့2080မှာသရဝမျိုးစိတ်တွေကြားဗိုင်းရပапိုးအသစ်ထောင်နဲ့ခြေပေါ်ပေါက်လာနိုင်တယ်လို့ဒါဟာတရိတ်ဆန်တွေကလည်းလူသားတွေစီကူးဆက်တဲ့ရောဂါတွေလည်းတိုးလာမယ်အန္တရာယ်ရှိတာပြနေတယ်လို့သိပ္ပံပညာရှင်တွေကလေ့လာတွေ့ရှိကြောင်းကျက်တဲ့ဘရင်းနေတို့ဒနေချက်သိပ္ပံဂျာနယ်မှာဖော်ပြထားပါတယ်အထူးသဖြင့်အာရှနဲ့အာဖရိကတိုက်တွေမှာဖြစ်လာနိုင်တယ်လို့ပြောပါတယ်အဲ့ဒီဒေတာတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းတုတ်ကွေး HIV Ebola နဲ့ Coronavirus အပါအဝင်ရောဂါပိုးတွေတရိတ်ဆန်တွေစီကနေလူတွေကိုဒါမှမဟုတ်လူတွေစီကနေတရိတ်ဆန်တွေကိုကူးဆက်တဲ့အသေးပြောက်များတဲ့ရောဂါအများဆုံးဖြစ်ပွားလေရှိပါတယ်။တကယ်လို့ကမ္ဘာကြီးကခန့်မှန်းထားတဲ့အတိုင်းအပူချိန်2ဒီဂရီဆယ်လ်ဆီယပ်တိုးလာမယ်ဆိုရင်နို့တိုက်သရဝမျိုးစိတ်ပေါင်း3000ကျော်နေနဲ့လာမယ့်နှစ်ပေါင်း50ကျော်အတွင်းဘယ်လိုကူးသန်းရွှေ့ပြောင်းပြီးဗိုင်းရပ်စ်တွေဘယ်လိုပြန့်စေမယ်ဆိုတာနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေနမူနာပုံစံထုတ်လေ့လာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။